မြန်မာနိုင်ငံမှာတိုင်ဖုန်းမုန်တိုင်းယာဂင်နောက်ဆက်တွဲမိုးရွာသွန်းမှုကြောင့်ရေဘေးဒုက္ခကြုံနေရသူတွေကိုတနင်္လာပိုင်းအကူအညီတွေပေးနေတဲ့လူမှုကွန်မြူနတီအသင်းကလူတွေကိုစစ်တပ်ကဖမ်းဆီးဆစ်ဆေးတာဝေချေးကောက်ခံတာတွေလုပ်နေတယ်လို့ကယ်ဆယ်ရေးလုပ်နေကြသူတွေက VOA ကိုပြောပါတယ်မအေးမှသတင်းပေးပို့ထားပါဗျာ
မွန်ပြည်နယ်တန်ပြူစီရမြို့နယ်မှာတော့ရေဘေးကူညီကယ်ဆယ်ရေးနဲ့လူနာတွေကိုပို့ဆောင်ရေးလုပ်နေတဲ့ပိုင်ရှင်မဲ့လူမှုကူညီရေးအသင်းဥက္ကဋ္ဌအပါအဝင်အသင်းဝင်9ဦးကိုဖမ်းဆီးတာတွေလုပ်ခဲ့တယ်လို့တောင်ငူတက်ကုန်းနေပြည်တော်ဘက်ကိုသွားတဲ့ကယ်ဆယ်ရေးလုပ်ငန်းလုပ်နေသူတွေကိုလည်းငွေညစ်တောင်းခံတာတွေလုပ်နေတယ်ဆိုပြီးရေဘေးကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်ကိုင်နေသူတွေကပြောပါတယ
်တန်ဇေကအန်ဆာကတော့အစ်စတခါကတော့အဲတန်ဇေကအဲလူတွေကိုကယ်ရတဲ့လူတွေလူတွေပြည်လူတွေတို့ကတော့ဒီတော့မအတူတူနေနေမှာပြောလို့ဘာလို့တို့ဖမ်းဆီးတာကိုဟုတ်ခက်ခဲနေတဲ့လူတွေတော့အခုချိန်မှာတို့အဲ့လိုပြောတဲ့ပုံစံကြီးကပုံပြီးတော့တော့ခက်ခဲတာပေါ့နော်သူအားကြောင့်ဟုတ်အခုဒီဘေးတက်လူတွေလူတွေနေရာပေါ့နော်အဲတောင်တို့တောင်တို့ဘာလို့ရှိနေလဲအခုဒီနေပြီးတော့တပ်ပြမနာအဲတက်ကုန်လို့ရှိပါတော့ဒီမနာတကုန်းဘက်မှာတို့စစ်တပ်ကြီးရှိတော့အဲဒီစစ်တပ်ကအဲလူကတော့အဲရေပြေးတော့လူတွေတွေကြီးကနေကားစီးယူဆိုရင်ဘလောက်ဘလောက်လုံးနဲ့ပေးရမယ်ဆိုပြီးအဲ့လိုပေးမှကျွာရဲပေးဝင်မယ်အဲ့လိုမျိုးတွေပေါ့တော့အဲ့လိုမျိုးတွေရှိကြငါကိုလည်းရှိတာ
မွန်ပြည်နယ်တံပြူစီရမှာဖမ်းဆီးခံရတဲ့ပရာဟိတလုပ်ငန်းလုံခြုံနေသူတွေကိုတော့တံပြူစီရမြို့နယ်ဝဲကလီကြီးရွာရှိဆိုင်အမှတ်လေးတက်မတော်တန်းမြင့်တင်တန်းချောင်းစစ်ကြောရေးမှာစစ်စင်းမြင်းမြန်းနာတွေကိုလုံဆောင်နေပြီးမိသားစုနဲ့အဆက်အသွယ်မရဘူးလို့လဲဆိုပါရယ်ဒီအတွက်အသက်အန္တရာယ်အတွက်လဲစိုးရိမ်နေရတယ်လို့လဲနှီးဆက်သူတွေကပြောပါရယ်မြန်မာပြည်ရင်းကရေဘေးတံကိုကြုံနေရတဲ့သူတွေကိုပရာဟိတအဖွဲ့တွေကသွားရောက်ကူညီတာပြည်သူချင်းကူညီကြတာတွေကိုပဲအဓိကထားလုပ်နေရပြီးသွားရောက်ကူညီတဲ့သူတွေအနေနဲ့အဲ့ဒီရွာတွေကိုသွားရောက်ကူညီတဲ့အခါမှာစစ်တပ်ကအနှောက်ယှက်ပေးတာတွေဟန့်တားတာတွေအလူကိုအလူရှင်နာမည်နဲ့မဟုတ်ပဲစစ်တပ်ကလူပါတယ်လို့ပြောခိုင်းတာတွေလုပ်နေတယ်လို့လည်းဆိုပါတယ်
။ဒီလိုဒီဟိုအိုက်ကာသမားကြီးရယ်ပေါ့နော်ဆိုတော့အဲ့လိုတောင်းတာပေါ့နော်မဆန်။အဲ့ဆက်လေသမားကြီးဒီရယ်ပတ်စံကောက်တယ်ပြီးအဲ့တော်လူရယ်လူကြီးရယ်ပတ်စံကြီးကောက်တယ်ပေါ့နော်။အဲ့လိုမှလည
်
းဘူးလည်းရှိအဲ့ဒီလိုကတော့စစ်တပ်ကလူရှင်နာမည်မခံရတဲ့သူတို့ကစစ်တပ်ကတွေလူတန်းပါတယ်ဆိုပြီးတော့အဲ့ရေကိုရေပေးတဲ့ဒီလူတွေကိုအဲ့လိုမျိုးသူကလူပြချင်းတယ်ကျွန်တော်အဲ့လိုနာမည်လေးဆန်းဆန်းတော့ခ
ါးအခုလိုမျိုးရေဘေးဒုက္ခတွေခံစားနေရတဲ့ကာလမှာစစ်ကောင်စီဘက်ကအချိန်မီထိရောက်တဲ့ကူညီတာမျိုးတွေမလုပ်နိုင်တဲ့အတွက်စေဆုံးသူတွေလည်းရာကနန်းနဲ့ရှိနေပါတယ်လက်ရှိမှာတော့ကြာသာပတေးနေ့ထိရထားတဲ့စည်ရင်းစရားတွေရတနိုင်ငံလုံးစေဆုံးသူ293ယောက်ရှိပြီး89ယောက်ကြောက်ဆုံးနေသေးပဲဆိုပြီးသဘာဝဘေးဒဏ်စီမံခန့်ခွဲမှုကော်မတီကစည်ရင်းထုတ်ပြန်ထားပါတယ်ပရာဟိတကူညီကယ်ဆယ်ရေးလုပ်နေသူတွေကတော့သေးဆုံးကြောက်ဆုံးသူအရေးအတွက်ဒီထက်ပိုများနိုင်တယ်လို့လည်းတွက်ဆနေကြပါတယ်။တချို့နေရာတွေမှာအစာအသောက်တွေလိုအပ်နေတာတွေ၊ကယ်ဆယ်ပေးဖို့အကူအညီတောင်းခံနေတာတွေကိုလည်းချီးတရောက်ရောက်လာလို့တာမရှိသေးဘူးလို့လည်းရေဘေးတဲ့ပြည်သူတွေကတော့ပြောဆိုနေကြပါတယ်ရှင်။